ကမ္ဘာလူဦးရေဟာတန်း6000ပြည့်သွားပြီလို့ကုလသမဂ္ဂကအင်္ဂါနေ့မှာကြေညာလိုက်ပါတယ
်။ Today 15th of November the world
နိုဝင်ဘာ15ရက်နေ့မှာကမ္ဘာလူဦးရေဟာတန်း6000ပြည့်ပြီးကျော်လွန်သွားနိုင်ပါတယ်လို့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Maria Francesca Spartoli Sano ကအင်္ဂါနေ့နယူးယောက်ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာပါ။လူဦးရေတိုးပွားမှုအများဆုံးဒေသဟာဖွံ့ဖြိုးဆဲအာဖရိကနိုင်ငံတွေကဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီတည်းမှာနိုင်ဂျီးရီးယားဟာလက်ရှိမှာလူဦးရေ218သန်းကျော်ရှိရာက385သန်းအထိတိုးလာနိုင်တယ်လို့ခန့်မှန်းပါတယ်။ကမ္ဘာလူဦးရေအများဆုံးအိန္ဒိယတရုတ်အမေရိကန်ပြီးရင်နိုင်ဂျီးရီးယားကစတုတ္ထမြောက်လူဦးရေအများဆုံးနိုင်ငံဖြစ်လာတော့မှာပါ။ဆာဟာရာရေဝန်းဒေသမှာနိုင်ဂျီးရီးယားပြီးရင်ကွန်ဂို၊အီသီယိုးပီးယား၊တန်ဇန်နီးယားနိုင်ငံတွေဟာလူဦးရေတိုးပွားမှုနှုန်းများနေပါတယ်။လူဦးရေတိုးပွားမှုများနေတဲ့အခြားနိုင်ငံတွေကတော့အီဂျစ်၊ပါကစ္စတန်၊ဖိလစ်ပိုင်၊အိန္ဒိယနိုင်ငံတွေဖြစ်ပြီးရှေ့လာမယ့်နှစ်ထဲမှာအိန္ဒိယကတရုတ်နိုင်ငံထက်ကိုလူဦးရေကျော်လွန်ပြီးတော့များလာတော့မှာပါ။2030ပြည့်နှစ်ရောက်ရင်ကမ္ဘာလူဦးရေတန်း8500လောက်ရှိပြီး2050မှာတန်း9900 2100ပြည့်နှစ်ဆိုရင်ကမ္ဘာလူဦးရေတန်း10000ကျော်ရှိလာမှာဖြစ်ပါတယ်ခင်ဗျာ။